ထိုင်းနိုင်ငံမဲဟောင်ဆောင်ခရိုင်တွေကမဲလာဥကရင်ဒုက္ခသည်စခန်းမှာတော့မနေ့ညနေပိုင်းကမိုးသီးထန်စွာရွာသွန်းပြီးမြေပြိုကျတဲ့အတွက်ကလေးငယ်တို့အပါအဝင်လူ၈ဦးသေဆုံးခဲ့ရပါတယ်၁၁ဦးအနည်းဆုံး၁၁ဦးဒဏ်ရာရရှိခဲ့တယ်လို့ဒုက္ခသည်စခန်းကကော်မတီဝင်တွေကပြောပါတယ်ရေကြီးမြေပြိုမှုတွေကြောင့်လူနေအိမ်ခြေတွေစာတင်ကျောင်းတွေဆေးပေးခန်းတွေဘာသာရေးအဆောက်အဦတွေလည်းပျက်စီးခဲ့တယ်လို့သိရပါတယ်အခြေအနေအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါမိုးတက်တန့်စွာရွာသွန်းပြီးမြေပြိုမှုကြောင့်ထိုင်းမြန်မာနယ်စပ်မဲလူဦးဒုက္ခသည်စခန်းမှသိရက်ွက်မှာထိခိုက်ဒေဆုံးမှုအခြေအနေတွေကိုတော့ကရင်ဒုက္ခသည်ကော်မတီပြောရေးဆိုခွင့်ရှိသူစောပွဲကအခုလိုပြောပါတယ
်နောက်ဆုံးအခြေအနေကတော့အကုန်လုံးလူ၈ယောက်ကဒေတယ်လို့ပဲပြောရမှာပေါ့နော်9ယောက်ကတော့မြေကြီးပိပြီးတော့ထောင်ထဲမှာပဲရေထဲမှာပဲညောသွားလာတော့မသိဘူးအဲဒီမှာ9ယောက်တော့ရှာလို့မတွေ့ဘူးဆက်လက်ပြီးတော့ရှာနေတုန်းလည်းပေါ့နော်ရှာလို့မတွေ့ရသေးဘူးပေါ့နော်တယောက်ပဲရှာလို့တွေ့တယ်တယောက်ကကလေးလေးဖြစ်နေတယ်လေအခါ၈ယောက်ဒေတယ်လို့ပြောလို့ရတယ်လေဒိုင်းရန်ကတော့၁၁ယောက်ပေါ့နော်အခုဆေးရုံမှာတက်နေပါတယ်
မနေ့ညနေ6နာရီချိန်မှာမိုးတက်တက်စွာရွာသွန်းပြီးရေကြီးလာလို့မြေပြိုမှုတွေဖြစ်ပွားခဲ့တာပါ။တောင်ကျရေကြောင့်မြေပြိုမှုတွင်လူနေအိမ်နဲ့အများပိုင်းစားဥတွေပြိုကျပျက်စီးခဲ့တယ်လို့စောပွဲကအခုလိုဆက်ပြောပါတယ
်။အိမ်ကကြတော့ဒီမြေကြီးအောက်မှာပြိသွားတာ6နာရီမှာပါသွားတာပျောက်သွားတာက9လုံးပေါ့နော်။လုံးဝပျက်စီးသွားတာ6လုံးပေါ့နော်။အကုန်လုံး13လုံးပေါ့။ဒီအများပိုင်းအဆောက်အဦတွေလည်းတချို့ပျက်သွားတာပေါ့နော်။ဒီမှာဖျားချောင်းတို့ဆေးရုံတို့စာတင်ချောင်းတို့ပေါ့နော်။
မဲလူဒုက္ခသည်စခန်းမှာတဘာဝဘေးအန္တရာယ်ကြောင့်ထိခိုက်မှုဖြစ်စဉ်တွေကိုတော့ကရင်ဒုက္ခသည်ကော်မတီတွေ၊ထိုင်းဒေသခံကြီးကဲတွေ၊ NGO ဖွဲ့စည်းတွေ၊ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကတာဝန်ရှိသူတွေကနေလာရောက်ကြည့်ရှုနေပါတယ်။မဲလူဒုက္ခသည်စခန်းဟာ2004ခုနှစ်မှာစတင်ဖွင့်လှစ်ထားပြီးကရင်စစ်ဘေးရှောင်ဒုက္ခသည်1000ကျော်နေထိုင်နေပါတယ်။ထိုင်းမြန်မာနယ်စပ်တစ်လျှောက်မှာဆိုရင်မဲလ၊မဲရမူ၊အုံဖျံ၊နုဖူ၊ဗန်တုံရန်၊ထန်ဟင်း၊ကရင်နေမှတ်တဲ့နဲ့အမှန်နဲ့စတဲ့ဒုက္ခသည်စခန်း9ခုမှာဒုက္ခသည်ဥယျာဉ်တသိန်းခန့်ရှိနေပါတယ်။ဒီဒုက္ခသည်စခန်းတွေကနှစ်စဉ်ပေးနေကြအကူအညီတွေကြောကြနေတယ်လို့လည်းကရင်ဒုက္ခသည်ကော်မတီပြောရေးဆိုခွင့်ရှိသူစောပွဲကပြောပါတယ်။လက်ရှိမှာကရင်မျိုးရာစီယုံ KNU နဲ့မြန်မာဆွေရတို့ကြားအပြည့်အလက်မှတ်ရေးသူစားပြီးတိုက်ပွဲဖြစ်ပွားမှုကြောကြလာပြီးဖြစ်ပေမဲ့လည်းဒုက္ခသည်စခန်းနေသူတွေအနေနဲ့နေရရင်းကိုပြန်ဖို့ခက်ခဲတဲ့အခြေအနေမှာရှိနေတယ်လို့စောပွဲကဆက်ပြောပါတယ်။
ဖြစ်ပွဲကတော့မရှိဘူး။ဒါပေမဲ့စခန်းကရှိနေတယ်၊နှစ်ဖက်ပဲတပ်စခန်းတွေကဒီပိုင်းနဲ့ငါဦးရဆိုတော့အဲ့ဒီမှာတော့တက္ကသိုလ်နဲ့ရှိနေတဲ့အခါကျတော့နိုင်ငံရေးအခြေအနေကဘယ်တော့မှအဆင်ပြေမှာလဲဆိုတာလည်းမသိရဘူးလေ။အခုပြန်မကိစ္စကတော့ပြန်ချင်းပြင်းပြင်းလည်းပဲပြန်လို့မရဘူး။နောက်ပြီးတော့သူတို့ရဲ့ပြန်ရေးအတွက်မှာနေစရာ၊လောက်ကန်စားတောက်စရာရေမရှိပါမရှိအဲ့လိုအခက်အခဲတွေရှိတာပေါ့နော်
။မြန်မာနိုင်ငံရေးပြောင်းလဲမှုဖြစ်စဉ်တဲ့သူနိုင်ငံတကာကနေဒုက္ခသည်တွေနဲ့ IDB တွေအတွက်ကူညီထောက်ပံ့မှုတွေချော့ချလာပြီးအကူအညီရက်စက်မှုတွေရှိလာလို့ဒုက္ခသည်တွေရဲ့အနာဂတ်မှာမသေးကြကြောင်းကရင်ဒုက္ခသည်ကော်မတီတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။